အရင်တုန်းကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနည်းနည်းတတိလေးနဲ့ချိန်ပြီးတော့ပေါ့နော်အထူးသဖြင့်ဟိုဒီမိုကရေစီသမားတွေကတတိလေးနဲ့ချိန်ပြီးတော့ဆက်ဆံခဲ့ရတဲ့အနေအထားမှာရှိပါတယ်ရခိုင်ကိစ္စပေါ်လာတဲ့အချိန်မှာအနောက်နိုင်ငံတွေကဒီဟိုသူတို့ကဒီကျွန်တော်တို့လောက်ကိုပြောရင်တော့အာရှလူတွေလောက်ဒီအခြေအနေပေါ်မှာသူတို့နားမလည်ပဲနဲ့ဝိုင်းပြီးတော့မှတွန်းပို့လိုက်တဲ့အခါမှာမြန်မာကိုဟိုပြောရင်တော့စကားရိုင်းနေရင်ပါတယ်ဟိုတရုတ်ဘက်ကိုတောချောက်လိုက်တယ်လို့ပဲကျွန်တော်တို့အဲ့လိုခံစားရပါတယ်ဗ
ျတချိန်လုံးကတော့မြန်မာတွေဟာဆရာပြောလိုပဲတရုတ်နဲ့ဆက်ဆံမှာကိုနည်းနည်းတွန်းဆုတ်တွန်းဆုတ်တော့ဖြစ်ခဲ့တယ်ပိတ်စိမ်းချဘူးမလွှဲပါဘူးလို့ဆက်ဆံရဲဆိုတော့ဟုတ်ကဲ့ဆိုအဲ့ဒီစစ်တပ်တွေဗမာရဲ့ရင်ထဲမှာပျောက်သွားအောင်တကယ်ရင်းနှီးအကူလာခြင်းစိတ်ပေါအောင်တရုတ်ဘက်ကသူတို့ပြင်ဆင်တင်တာကိုပြင်ဆင်ခဲ့ကြပြီပြန်ပြင်ခဲ့ကြပြီလို့ဆရာထင်လားဆရာဥပမာအဖြစ်သဘာဝပတ်ဝန်းကျင်ဆက်ပြော
ဟုတ်ကဲ့တရုတ်ဘက်ကသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအပါအဝင်ပေါ့ဟုတ်တော်တော်လေးသူတို့ပတ်ပတ်နဲ့နဲ့နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ one bed one one room ကလည်းเป็นจากมาตรุกบายีโอตะยุจูยีเนี่ยฉีโกโลด้วยดากบัดจีเนี่ยตัดผู้ด้วยตรุอสิสินยีอ่ะเจรุเมียนมาနိုင်ငံก็เลยเยี้ยจี้ได้แลญ้องเนี่ยไถ่ต้งมาชี้นี่ล่ะสรเอาตรุปั๊บๆแน่ๆเนี่ยเมมาร์กูซียุ่งเนี่ยติ้งต้วนเนี่ยซ้วยส่องเลยโหลเจรุก็ไอ้ดิโดมีเนี่ยอ่ะ
โอเคไอ้1 birth 1 row OBO อ่ะเว้ยขอจ๋าไว้เลยครับไอ
้โอเค OBO อ่ะโอเค
โอเคไอ้กิจการเนี่ยปัดไปแล้วအိန္ဒိယဘက်ကစပြီးတော့ပြောတယ်တရုတ်နဲ့အဲ့မြန်မာတို့ဘင်္ဂလားဒေ့ရှ်ကလက်ခံပြီးလုပ်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာတရုတ်ပြည်ကအပေါ်စား quality ညံ့တဲ့ပစ္စည်းတွေသာဝင်လာမယ်မြန်မာတို့ဝါတို့ကတော့သဘာဝသံသရာအဖို့ရနဲ့အကုန်လုံးပုံမိမယ်အဲ့အတွက်ပို့ပြီးတော့လမ်းပွင့်သွားစရာသာရှိတယ်လို့အိန္ဒိယဘက်ကထောက်ပြပါတယ်အိန္ဒိယနဲ့တရုတ်နဲ့အကြမ်းဆန်ဖြစ်နေလို့မို့ဒီစကားပြောတယ်ဆိုတာလည်းပါကောင်းပါပါလိမ့်မယ်ဒါပေမဲ့အဲ့ချင်းမှာမှန်ကန်မှုရောမရှိပါဆရာတကယ်ဒီကမှန်တယ်လို့ပြောနိုင်မှာ
ကျအိဒီယာဆိုတာတအားနောက်ကြတယ်ဆရာတရုတ်ပစ္စည်းအပေါ်စားဟိုကျွန်တော်တို့အမိုက်ပုံကြီးလို့ခြင်းနေတာလေအဲသူတို့ဘက်ကစမ်းသပ်ပြီးတော့ရောင်းချတဲ့ပစ္စည်းတွေအများကြီးကျွန်တော်တို့စီမံရောက်သွားပြီအဲနောက်တစ်ခါပင်ယံဇာတာဆိုတာလည်းတော်တော်လေးကုန်မလောင်နေပါဖြစ်နေပါအိန္ဒိယဆိုတာတိတ်နောက်ကျသွားပါပြီဆရာအဲ one by one ဆိုတောင်းဒီမှာတော့မဟုတ်ပါဘူးတခြားလို့ဆိုရင်ရင်ကလေးအတိတ်မြန်မာคนนั้นเนี่ยจะคงไปป่วนพี่ในรอบไปมาไอ้เคสอ่ะเนี่ยปี้ตัวเก็บไป
ไอ้เหรออะกูโอบีโออาจังปูบี้ป่วนไม่ต้อนหันมุล่ะไอ้ไอ้ฉันน่ะปูบี้ซื้อตะแหน่ซื้อมาหันมุล่ะสว่าตะฉับป่ะ
ไอ้จนว่าเหรอเสียอก้องเนี่ยในตัวมาอีชื่อเลยเสียเอ่อโปปูแล้วลำตะเสร็จไปก้องตัวมั้ยป่ะเนาะไอ้กุลุเสร็จสันยีดิปูมาตัวมั้ยสูยินเนาะนูก็แลเสียเสียมวนคู่จองคู่เว้ยคู่จองคู่เว้ยเลยจะเจอเราเสียသူတို့ရောသွားချင်းတို့သွားဝင်းနေလို့ဝင်ထွက်ချင်းတို့ဆွဲဒီကွာကူတန်းနေတာဆိုတော့ဒီအဲ OBO အကြောင်းတော့သိပြီးတော့ကျွန်တော်တော့ထိခိုက်ကြမရှိဘူးလို့မြင်ပါတယ်ကျွန်တော်ကတော့ OBO ကိုပိုကောင်းလာစီလိမ့်မယ်လို့တော့မှကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာလူတွေကအနောက်တကာကိစ္စကိုသိပြီးတော့အပြင်းထန်ပြောနေရတယ်ဒါအန်ဒီရရှိတယ်အစ်စ်တကာလည်းပြင်းနေတာတော့ကြပြီထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဗမာပြည်သူတွေအလုံးလောက်သတိထားမိကြပါရဲ့လား
ကျွန်တော်တော့ဆရာထားမိရဲ့မထင်ပါဘူးဆရာတရုတ်ကအင်မတန်မှဟိုပါနတ်ပါတယ်ဆက်ဆံရေးလည်းအင်မတန်ကောင်းတယ်ကျွန်တော်တို့ထားပါတယ်ကျွန်တော်မန္တလေးရဆိုမန္တလေးစကားပဲပြောပြရပြီးတော့ဝက်တုံးတွေလည်းရေးဆိုပြီးတော့ဆောင်းမင်းစီပြီးတော့တရုတ်အန်ဒရယ်ဘာညာဆိုတော့ကျွန်တော်တို့ဝိထုတွေအများကြီးရေးခဲ့ကြသတိပေးခဲ့ကြအဲတန်ကြောင်းခောက်ခဲ့ကြတာဒါလည်းဆရာပြီးကြပါပြီတရုတ်ပြည်ကအင်မတန်မှပန်းနဲ့လိမ်မာတယ်တဲ့ရောတာနှောတာပေါင်းတာသင်းတာအကုန်လုံးလိမ်မာတဲ့အတွက်ကြောင့်မလို့မြန်မာတန်းမှာစိတ်ငြိမ်ပြတ်နှက်မှုကတော်တော်ကိုမြင့်တွေသွားပြီဆရာ90နောက်ပိုင်းမှာတော်တော်ကိုမြင့်တွေသွားပါပြီ
ဆိုတော့နောက်တစ်ခုကအဲဒီသူတို့ရဲ့ပန်းနဲ့လိမ်မာမှုကြောင့်စီးပွားရေးကိုသူတို့ထိုးဖောက်လာနိုင်တယ်လူမှုဆက်ဆံရေးကောင်းလာတယ်ဒါပေမဲ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ပါနလင်းလာလုံးနေလို့များပြောရလင်လားဒီအဆောင်စုညီညာရေးပေါ်ဆောင်တဲ့နေရာမှာတေဟာအဲ့ဒီနယ်စပ်တွေဒါအဓိကစုရဲ့မြန်မာနိုင်ငံကတိုင်းဒေသအင်အားစုတွေထဲမှာညာလေယုံဒွေအကူရတဲ့ဘတ်တဖက်ဆိုရပါစား GWS ဒီကအစင်သူတို့မြောက်ပိုင်းမှာဖွဲ့ပြီးတော့စီယုံထားတယ်ဒီကိစ္စမှာတော့တေဟာက မြန်မာနိုင်ငံပေါ် leverage ပေါ်လေအ short in လုပ်ပြီးတော့ကစားနေတာအဲ့ဒီကိစ္စမှာတော့သူတို့ပန်းနတ်လုံးနေသလားသူတို့အကျိုးအတွက
်ပန်းနတ်တော့ဆရာဦးတရုတ်ကအခုမှမဟုတ်ပါဘူးဆရာရဲ့ဟိုဗမာပြည်ကွန်မြူနတီပါတီခေတ်ကလေးကဟိုကြေးကလေးကပါဒီအစိုးရကိုဆန့်ကျင်တဲ့လက်နက်ကန်အဖွဲ့အစည်းများကိုဆက်ဆံမှုတန်ခါသူလေးရင်လို့လို့သုံးချနိုင်မှုပိုင်းမှာလေသူတို့ view တွေရှိပါလိမ့်မယ်ဆရာအတရရလေအခုလည်းအဲ့ဒီတားရီနဲ့ပဲဆက်ပြီးပြင်သုံးနေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
။ဆိုတော့မြန်မာပြည်တိုင်းရင်းသားတွေအတွက်ညီညာရေးမရဘူးပေါ့ဆရာသူတို့အဲ့လိုလုပ်နေတော့သူတို့အကျိုးတက်သူတို့ကစားနေတဲ့အတွက်ကြောင
့်ပြောရရင်တော့သူတို့ရဲ့အကျိုးအတွက်အကျိုးမရှိဘူးဆိုရင်တော့ညီညာရေးကလိုရတာခဲ့ဦးမှာပဲဆရာ
။ဟုတ်ကဲ့အဲ့ဆိုတော့အဲ့
ဒီဆရာ OBOR ကညီညာရေးနဲ့လည်းဆိုင်နေမှာထင်တယ်ဆရာ။သူ့ရဲ့ OBOR အောင်မြင်ဖို့လို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံငြိမ်းချမ်းမှုတော့လူလေးနဲ့ဆရာမြန်မာနိုင်ငံမငင်းချမ်းနဲ့အိုဘီဟွာလုတ်ချင်တော့စိတ်ချမပြေတော့ပါဘူးဆရာ
ဒါမဲ့အခုညီညာရေးနဲ့ပတ်သက်ပြီးတော့ UWS ကြီးဥဆောင်ပြီးတော့ဖွဲ့စည်းရဲ့ FPMCC ဆိုတဲ့အဖွဲ့ပေါ့ What the fuck ဥဆောင်ပြီးတော့မြောက်ပိုင်းဖွဲ့အများကြီးပါဝင်နေအင်မတန်အင်အားကောင်းတဲ့အဖွဲ့ကြီးအဓိကကြတဲ
့အင်အား
ကြီးဟုတ်ကဲ့ဒီဖွဲ့ပါဒီဖွဲ့ရဲ့နောက်ွယ်မှာတရုတ်ကရပ်တည်နေတဲ့အမှားချင်း NC ကိုလက်မှတ်မထိုးဘဲနဲ့ဖီဂျာလန်းစင်တင်လာတော့အခုတရုတ်ရဲ့ဩဇာတရုတ်ပြောတာလို့ပြောနေကြတယ်ဆရာ။အဲဆိုတရုတ်ကဘာဖြစ်လို့ဒီငင်းငင်းလေးကိုဖြစ်အောင်မလုပ်နိုင်ကြလဲ။လူရအများကြီးနေကွန်းထုတ်ကြပါလေ။အ
ဲဆရာမလုပ်ချင်သေးလို့ကျွန်တော်တော့အဲ့လိုပဲမြင်ပါတယ်။
တချို့ကတော့ဒါဟာမြန်မာနိုင်ငံအစိုးရဘက်မှသူတို့အလျှော်တင်လုပ်ပြီးတော့ကစားခြင်းတို့ကစားလို့ရအောင်ပေါ့။မြန်မာနိုင်ငံဟာတရုတ်ရဲ့အတင်းလူချင်းနဲ့ချက်ကိုမလိုက်နိုင်ဘူးဆိုရင်ဒီတိုင်းရင်းသားတွေကငင်းငင်းများနိုင်ဘူးဆိုတော့လုံးဝသူတို့ရဲ့အလိုတိုင်းလိုင်းနံနိုင်အောင်သူတို့အ short တင်လုပ်ပြီးတော့ကစားတယ်လို့သုံးသပ်ကြပါတယ်။ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့ဟုတ်ကဲ့အဲဒီတော့မြန်မာဘက်ကဘာလုပ်သင့်တယ်ဆရာဆက်လက်ပြီးတော့မဆွဲတာမချစ်တော့လဲအောက်ကနန်းနေရမှာလားလို့
ဟုတ်ကဲ့ဆရာဒီအချိန်ရတော့ကျင်းလို့မရဘူးဆိုတဲ့အချိန်ကြီးလို့ပဲကျွန်တော်အဲ့လိုမြင်နေကြအဲသူဆရာလေးဖတ်ရမှာပါအဲဒီရင်ဘူဂျုံမူဂျီမေအွန်လိုင်းဒီရုပ်ကွာတဲ့နေ့ချိုင်းနာစီလီမှာရေးထားတာဖတ်လိုက်ရတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အင်းနီးချင်းနိုင်ငံတစ်ခုဖြစ်တယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုတာတောင်ရှိတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်ဆိုတော့သုံးလုံးထားတာကိုတွေ့လိုက်တယ်ဆရာအဲ့ဒီကတည်းကကျွန်တော်စိတ်ထဲမှာလည်းနည်းနည်းစမ်းပြရတယ်ဆရာ
စမ်းပြရုံကလားဆရာဘဝင်မကြတော့မဖြစ်ဘူးလားဆရာအဲ့သုံးလုံးပဲ
ဆရာကြီးနေတာပဲကောင်းပါတယ်ဆရာ
ဆိုမြန်မာပြည်သားအဲ့လိုသူရဲ့တာဝန်ရှိတဲ့နိုင်ငံပေါ်ပမာတိပြည်ပေါ်မှာသူတို့ဟာ
ဆိုက်တယ်ဗျာ
Big Brother လုပ်မယ်ဆိုရင်တော့ဒါပြင်းနဲ့ဆရာလာမြန်မာနိုင်ငံသားတော်တော်များများအားလုံးလက်ခံနိုင်မှာဆရာ
အဲဆရာခဏလေးကျွန်တော်ကြီးနေတော့မယ်ဆရာရဲ့မဝေးဖန်တော့ပါဘူးဆရာ
နောက်တော့ကျွန်တော်စီးပွားရေးတိုင်းမှာတခုမျိုးကိုကြံရဆရာအဲ့ဟာဘာလဲဆိုတော့သူတို့ဒီကြောက်စုဘက်မှာလုပ်နေတဲ့အထူးစီးပွားရေးဇုံတို့ဘာလို့ဆိုတာဒေါ်လာ3000ဝန်းကျင်ပြီးတော့ပလုံးမဲ့ project ဖြစ်ပါတယ
်။
ဒါပေမဲ့အဲ့ဒီကနေပတ်သက်ပြီးတော့ကျွန်တော်နမူနာတစ်ခုဆရာသတိထားမိတာမပြဘူးဒီသတိဉာဏ်မှာလည်းအဲ့လိုမျိုးရလုတာရှိတယ်။ဒါပေမဲ့အဲ့ဒီစီမံကိန်းကြီးဟာအဲ့မျိုးသာပြီးသွားတယ်တရုတ်ကဖဲဝိုင်းထုတ်တယ်လို့ပဲငါတို့က85ဟန်နူစိုက်မယ်4ဘီလီယံဆိုရပါလို့ကဲမင်းတို့85ဟန်နူစိုက်တာဆိုပြီးတော့1ဘီလီယံကိုတရုတ်ကထုတ်ချီးတယ်။ချီးပြီးအဲ့ဒီ project ကပြီးသွားပြီ။ပြီးသွားတော့အဲ့ဒီသူတို့ထင်တဲ့အတိုင်းဘာမှဖြစ်မလာဘူး။အဲ့ဒီ project ပြီးတယ်နိုင်ငံတကာလေးစိတ်ထားတယ်တနည်းမှမှခီးတယ်တစ်ဆင်းဆက်လောက်ပဲဝင်နေသူကတကယ်ကဘာမှမဟပ်ဖြစ်မှထင်တာဘယ်သူမှလောက်ရောက်မှာတော့ဒီဖဲဝိုင်းမှာထိုးသလိုပဲပေါ့ဆရာဒိုင်းကြီးစီကပတ်စံချီပြီးထိုးတယ်အကျိုးသာထပ်တင်တယ်အဖြစ်မျိုးကြုံရတယ်ဆရာအဲဒါသတိလင်္ကာကိစ္စမှာဒူရီဝေဖန်ပုံတက်ရေးသားရပေးရပါတယ်မြန်မာနိုင်ငံမှာအဲ့ဒီတောက်ဖြူစီမံကိန်းလည်းမစားရပါဆိုမှသူတို့လုပ်နေတာအဲ့လိုဖြစ်လာနိုင်မယ့်အန္တရာယ်မရှိပါဆရာဆရာလုံးဝကောင်းဖြစ်လာမှုမျှော်လင့်နိုင်လာအရော
ဒါပဲနဲ့ဆရာကျောက်ဖြူကြတော့တရုတ်အတွက်အရေးကြီးတဲ့ပင်လယ်သဘောက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလမ်းကိုတော့သူပို့ပြီးကောင်းအောင်ပို့ပြီးတရားအောင်လှုပ်ချင်းအားဖြင့်သူ့အတွက်အကျိုးအများကြီးရှိတယ်ကြာအကျိုးတန်းရှိတဲ့ကြောင့်မို့စီးပီးလင်္ကာနဲ့ဆက်လို့ရှိရင်တော့ကျောက်ဖြူစီပန်ကိန်းကပို့ပြီးတော့အကောင့်ထဲပေါ်နိုင်ကြရအလားအလာရှိ
တရုတ်အတွက်ကတော့ပို့ကောင်းအောင်လုပ်မယ်မြန်မာနိုင်ငံရဲ့သူတို့ပင်နဲ့ထပ်ပေါက်လိုချင်လို့မြန်မာကိုဖြတ်ပြီးတော့ဆိုတာဟုတ်တယ်ဆိုရင်မြန်မာအတွက်ကအကျိုးရှိမှာအခုကြောက်ပြူဒေသခံတွေညှိကြတာကလည်းပဲသူတို့လုတ်တမားကိုထမင်းရက်ကအစားဟိုကခေါ်လာတယ်ဆိုတော့ဒီကကြီးဟာဒါအမိုက်သိန်းနဲ့လုံးလျှောက်ပဲလုတ်နေကြရယ်ဆွဲကြီးတော့တယ်လည်းအများကြီးကြားပါတယ်သူတို့တခြားမြန်မာနိုင်ငံမှာလုတ်တဲ့တရုတ်စီးပွားရေးစီမံကိန်းတွေဟောလဲအဲ့လိုပဲသူတို့ပြောကြတယ်ဆရာ
ကျွန်တော်ကတော့ဟိုချစ်ချစ်ပြင်းလို့နည်းနည်းလေးအချိန်ကြီးတယ်ကြာသူအဲ့ဒီလိုဟိုမှားရွေးတဲ့ policy တွေကိုပြင်လိမ့်မယ်လို့ထင်တယ်ကြာခုကဟိုတရုတ်ရဲ့ဆက်ဆံရေးရိုင်းချမှုဟိုခုနအဲ့ခုနလာလုပ်တဲ့ account တွေ foreign စီပန်ကြီးကောက်တဲ့ policy တွေရဲ့ရိုင်းချမှုပေါ့လေအဲ့ဒါရောနော်သူကအလုပ်သမားအစသူကခေါ်လာမှုရောအဲ့ဒီလိုကိစ္စတွေကြောင့်မလို့ tension တွေရှိနေတာကြာအဲသူတို့ပပနနနဲ့ဟိုစီးပွားရေးလည်းလည်းပပနဲ့ပေါင်းတဲ့ဇင်းတဲ့လုတ်တဲ့ကိန်းတဲ့ပေါ်လေးရှင်တော့အဲ့ဒီလို data ကန်နဲ့ဖြစ်ဖြစ်ပြဿနာလည်းနေသွားပြီးတော့ခုနတရုတ်ကဆိုတော့အကျိုးတော့အများကြီးယူပြီးရသွားမှာပါဒါပေမဲ့အဲ့ဒီလိုအခုအဖြစ်တွေပါသူတို့ပြေအောင်နောက်ပိုင်းမှာယူခပြောင်းနေတယ်လို့ကျွန်တော်အဲ့ဒီလိုရှင်းထားတယ်